မြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေအတွင်းကြမ်းဖက်တိုက်ပွဲတွေအရှိန်မြင့်တက်လာနေတဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်မကင်းဖြစ်မိကြောင်းအမေရိကန်နိုင်ငံတိုင်းဝန်ကြီးဌာနကဧပြီလ1ရက်နေ့ရက်စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။မကြာသေးခင်လတွေအတွင်းအဲ့ဒီတိုက်ပွဲတွေကြောင်းလူတွေဒါဇင်နဲ့ချီသေးဆုံးခဲ့ပြီးထောင်ပေါင်းများစွာဥယျာဉ်ဆုံးခွာတပိခဲ့ကြရတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အိုပစ္စည်းဆုံးရှုံးခဲ့ရတဲ့ယာကြီးရှိတဲ့မိသားစုတွေအပါအဝင်ဒီတိုက်ပွဲတွေကြောင့်ထိခိုက်ခံစားရသူတွေအားလုံးပေါ်အမေရိကန်ပြည်ထောင်စုကအလေးနဲ့ကိုချင်းစာနာမိကြောင်းအပြစ်ရစဲဖို့ဒေသခံလူမှုအဖွဲ့အစည်းတွေကိုအကာအကွယ်ပေးရမှာလိုအပ်တယ်လို့ဆောင်ရွက်ပေးဖို့နဲ့နှစ်ဖက်တွေ့ဆုံဆွေးနွေးဖို့သက်ဆိုင်တဲ့ဘက်အားလုံးကိုတောင်းဆိုကြောင်းလည်းကြေညာချက်မှာပါရှိပါတယ်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးဖို့နဲ့မီဒီယာသတင်းရယူခွင့်တွေကိုကန့်သတ်ထားပြီးအင်တာနက်လိုင်းဖြတ်တောက်ထားတာတွေဟာလက်တလော့အခြေအနေကိုပိုဆိုးရွားလာစေကြောင်းကိုဗစ် -19 ရောဂါပြန့်နှံ့ဖြစ်ပွားနေတဲ့အခုလိုအချိန်မှာလူသားချင်းစာနာမှုအကူအညီပေးရင်းနဲ့သတင်းအချက်အလက်တွေရရှိဖို့တိတ်ကိုအရေးကြီးကြောင်းလူသားချင်းစာနာမှုအကူအညီပေးရမှာအနောက်ရှက်မရှိဖို့နဲ့အင်တာနက်လိုင်းတွေပြန်လည်ဖွင့်ပေးဖို့မြမအစိုးရကိုတောင်းဆိုကြောင်းလည်းကြေညာချက်မှာပါရှိပါတယ်နောက်ဆုံးရရှိတဲ့သတင်းအရအခုအခါမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူနောက်တဦးကိုဗုဒ္ဓဦးကထပ်မံအတည်ပြုလိုက်တဲ့အတွက်ကူးစက်ခံရသူစုစုပေါင်း16ဦးရှိသွားပါပြီ။